ကချင်ပြည်နယ်တနိုင်းဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA အကြမ်းမှာတိုက်ပွဲတွေထပ်မံပြင်းထန်လာနေပြီးဆွန်ပရာဘွန်ဒေသဖက်မှာတော့နှစ်ဖက်တပ်တွေကြားစီးရီတင်မာမှုတွေမြင့်တက်နေသလိုတိုက်ပွဲငယ်တွေလည်းဖြစ်ပွားနေပါတယ်။တိုက်ပွဲအရှိန်တွေလျှော့ချဖို့အတွက်အစိုးရတပ်မတော်နဲ့ KNA အကြမ်းမှာထပ်မံတွေ့ဆုံဆွေးနွေးရဟာလဲဒီကနေ့ထီတော့မရင်မရရှိနေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါရရှင်။
ဟုတ်ကဲ့ရွှေမော်ပြင်းမော်ရီရှိရာတနိုင်းဒေသမှာဇန်နဝါရီလကုန်ပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲအတံကြာငြိမ်သက်နေခဲ့ရကဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်။တနိုင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။မလ9ရက်ကနေတပ်မတော်ဘက်ကနောက်ထပ်တစ်ဆင့်သူတို့စင်နာလို့တိုက်ပွဲတွေဖြစ်လာတာဖြစ်ပါတယ်။အရင်ကတည်းကသူမိမရောက်တဲ့နေရာကလည်းဒီပြင်းမော်ရှူမော်ဘက်မှလည်းဆက်ပြတော့ပြန်ထူးကြတယ်။နောက်ဒီကျေးရဲတက်ချင်းစစ်လေးနေမယ့်ဘက်မှလည်းသူကပြန်နဲ့အရှိချင်းနဲ့ပြန်ထူးကြတယ်။ဆိုတော့9ရက်နဲ့6ရက်နဲ့မှာတော့ဘေးပြင်တက်ပွိုင်းဒီနောက်လက်နက်ချီနေတဲ့ဒီမှာအဲ့ဒါမှာတက်ပွိုင်းတွေပြန်ဖြစ်တာဖြစ်ပါရဲ့ခင်ဗျ။
တမရဘက်ကတော့တနိုင်းဒေသမှာ KIA ကတယန်ဇာတတွေကိုတရားမဝင်တူဖို့ထုတ်လုပ်နေတာကြောင့်နေမြေရှင်းလင်းရေးဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားခဲ့ပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာပင်းနဲ့ရွှေတူဖို့ရနန်ကုန်းမော်ဘက်မှာအရက်သားပြည်သူ3000လောက်ပိတ်မိနေခဲ့ပါတယ်။တနိုင်းမြို့ကန်တဦးကတော့လက်နက်ကြီးပစ်ခတ်တံတွေကို3-4ရက်ဇက်တိုက်ကြားနေရကြောင်းနဲ့တိုက်ပွဲဖြစ်ပွားရာဒေသမှာဒုက္ခသည်တွေရှိမရှိကိုမသိရကြောင်းအခုလိုပြောပါတယ
်။အရင်3ရက်လောက်ကနေဇက်တိုက်ကြားရတာဟိုမင်းရဖြီလောက်အဲဒီနေ့တော့အခုဟိုတိတော့မကြားရဘူး။ဟိုနေ့ဆိုရင်တနေ့ကုန်ရောညလုံးရောကြားရပဲကျွန်တော်။အဲ့ဒီမှလူရှိနေသလားမရှိနေဘူးလားဆိုတာတော့ဆက်သွယ်လို့မရဘူးဖြစ်နေတယ်မှာကျောင်းဒီမှာသူတို့ဒီတိုင်းမှာရှိနေတဲ့ချက်ကျောင်းလေးကျောင်းကလာတော့ခတ်တူးလာတာတော့မရှိဘူးခင
်ဗျ။ပြီးခဲ့တဲ့လပိုင်းအတွင်းက KIA ဘက်ကလန်ဒရာတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့ပူတာအိုမြစ်ကြီးနားလမ်းကဆွန်ပရာဘွန်ဒေတာဘက်မှာတော့အစိုးရဘက်ကစစ်အင်အားတွေတိုးမြင့်တာရှိတယ်လို့တိုက်ပွဲငယ်တွေလည်းမကြာခဏဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးညော်ဘူးကပြောပါတယ
်။ဒီဆွန်ပရာဘွန်ပူတာအိုလမ်းကျောဘက်မှာလည်းတပ်မတော်ကတော့တော်တော်များများထူးထားတာအတွေ့ရပါလေအလုံးဝရင်းနဲ့ဒီတပ်မတော်တွေစစ်ကြောင်းတွေထူးထားတာတွေ့ရပါလေဆိုတော့အဲ့ဒီကြေရင်တော့အချိန်မရတော့တိုက်ပွဲတော့ဖြစ်နိုင်တဲ့အလားအလာပဲရှိပါတယ်ဒီဖြစ်တဲ့ရင်းဆိုင်တိုက်ပွဲတွေကတော့အဲ့ဒီဘက်မှာလည်းမကြာခဏဆိုတော့အဲ့တိုက်ပွဲတော့ဖြစ်တာတော့ရှိပါတယ်ဒီမှာချင်းချင်းကြေကြေပြင်းပြင်းထန်ထန်တိုက်ပွဲတွေတော့မဟုတ်ဘူးပေါ့ဒီလိုရင်းဆိုင်တဲ့တိုက်ပွဲတွေတော့ဖြစ်ပါတယ်
ပူတာအိုမြစ်ကြီးနားလမ်းမှာတိုက်ပွဲတွေဖြစ်ပွားပြီးအသွားအလာတွေပြက်တောက်နေတာကြောင့်ပူတာအိုမြို့မှာလောင်စာဆီနဲ့ဆွတ်တောက်ကုန်ဈေးတွေမြင့်တက်လာနေပါတဲ့။လွန်ခဲ့တဲ့လပိုင်းတွေကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးတရုတ်နိုင်ငံအာရှရေးရာအထူးတန်တမန်ရဲ့ဂျောင်းဝင်စစ်ဆေးမှုအရဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှတို့ဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာဖေဖော်ဝါရီလ1ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့ပေမဲ့ထပ်မံတွေ့ဆုံဖို့ကိုနှစ်ဖက်လုံးကဆန္ဒရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လောလောဆယ်မှာတော့နှစ်ဖက်ထပ်မံတွေ့ဆုံရေးဟာမေမယာရှိနေကြောင်းကိုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အဲ့ဒါလူကြီးပိုင်းရဲ့ဒီစီစဉ်တော့ကျွန်တော်တို့ဘာမှမကြားမိဘူး။အဲမွားတိကတော့ဆက်ပြီးမှဆွေးနွေးဖို့တွေ့ဆုံဖို့ဆိုတာကတော့အလုံးတည်တဲ့အတိုင်းဖြစ်ပါတယ်။ဒါမှအဲဝေချင်းဘယ်တော့တွေ့မယ်ဘယ်နေရာမှာတွေ့မယ်ဆိုတော့ဒီအတိအကျသတင်းတရားတော့ကျွန်တော်တို့မကြားမိဘူး။
ဒီအပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU အကြားမှာတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့သလိုတိုက်ပွဲဖြစ်ပွားရာဒေသကပြည်သူ1000ကျော်လောက်ဟာလည်းစစ်ဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။